အမေရိကန်လွှတ်တော်ကိုအကြမ်းဖက်တိုက်ခိုက်ခဲ့တဲ့အစိုးရအဖွဲ့ခေါင်းဆောင်နှစ်ဦးကိုထောင်နဲ့နှစ်ရှည်တွေချမှတ်လိုက်ပါတယ်။သမ္မတဟောင်းဒေါ်နယ်ထရန့်ရှုံးနေခဲ့တဲ့2020ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲရလဒ်ကိုဆန့်ကျင်ပြီးတော့အာဏာမလွှဲနိုင်အောင်တိုက်ခိုက်ခဲ့တဲ့ Proud Boys လို့ခေါ်တဲ့လက်ရာစွန်းအဖွဲ့ခေါင်းဆောင်နှစ်ဦးကိုထောင်နဲ့18နှစ်နဲ့15နှစ်စီမနေ့တုန်းကချလိုက်တာဖြစ်ပါတယ်။သမ္မတဂျိုးဘိုင်ဒန်လက်ထက်ကိုအာဏာလွှဲပေးဖို့အတွက်ရွေးကောက်ပွဲရလဒ်ကိုလွှတ်တော်ကနေအတည်ပြုမဲ့နေ့2021ခုနှစ်ဇန်နဝါရီလ6ရက်နေ့မှာလွှတ်တော်ကိုအတင်းဝင်ဖြတ်ဖို့ဦးဆောင်ခဲ့တဲ့ Joseph Bax နဲ့2018နှစ်ချခဲ့ပါတယ် Zachary Ray ကိုတော့2015နှစ်ချခဲ့ပါတယ်ဒီလိုမျိုးထောင်နဲ့နှစ်ရှည်ချလိုက်တာကတော့လွှတ်တော်ကိုအကြမ်းဖက်တိုက်ခတ်မှုအပြီးမှာအမေရိကန်ခရိုင်အဆင့်တရားရုံးကပထမဆုံးချမှတ်ခဲ့တာဖြစ်ပြီးတော့ဒီအမှုထဲမှာတော့ထောင်တန်းအရှိဆုံးချခဲ့တဲ့အမှုတွေကတမှုလည်းဖြစ်ပါတယ်အခုအမိန်ချမှတ်ပေးခဲ့တဲ့ခရိုင်တရားသူကြီးအနေနဲ့နောက်ထပ် Proud Boys အစိုးရအဖွဲ့ဝင်3ဦးကိုလည်းအလားတူစီရင်ပြီးတော့ထပ်ပြီးအမိန်ချဖို့ရှိနေပါတယ်ရှင်